မြန်မာနိုင်ငံမှာကလေးငယ်တွေကိုအသေးအပြောက်အများဆုံးဖြစ်စေတဲ့ရောဂါတွေထဲမှာဒီသွေးလွန်တုပ်ကွေးလဲပါနေတာကိုကျန်းမာရေးဝန်ကြီးဒေါက်တာဖေသက်ခင်ကအရင် VOA ကိုပြောခဲ့မှုပါတယ
်။9နှစ်ယောက်ကလေးတွေမှာအသေးအများဆုံးကိစ္စတွေကတော့နီမိုနီးယားလို့ခေါ်တဲ့အဆုတ်ရောင်နဲ့ရောဂါ၊ဝန်ရှောဝန်ပြက်ရောဂါတွေ၊ဥနောက်မေးရောင်နာတို့သွေးလွန်တုပ်ကွေးစသဖြင့်ကလေးငယ်တွေအများဆုံးထွက်ခွာပြေးတဲ့ရောဂါဖြစ်တဲ့
။အဲဒီတော့ဒီရောဂါရဲ့အရေးကြီးပုံကိုပိုသိရဖို့အတွက်ကလေးကျန်းမာရေးပညာပါမောက္ခဒေါက်တာစောဝင်းကိုကျွန်တော်မေးကြည့်ခဲ့ပါတယ်။ဒေါက်တာစောဝင်းခင်ဗျာဒီသွေးလွန်တုပ်ကွေးယောဂါနဲ့ပတ်သက်ပြီးတော့အဓိကအရေးကြီးဆုံးသိတင်တာတစ်ခုအစပြောပြပေးပါလားဆရာ
။သွေးလွန်တုပ်ကွေးဖြစ်ပွားတာကိုစောစောစီးသိဖို့လိုပါတယ်။နောက်ပြီးတဲ့အခါမှာလည်းလိုအပ်တဲ့ဆံကုထုံးကုနည်းရှိရပေါ့။ဒီတိုင်းသွေးလွန်တုပ်ကွေးနဲ့ကလေးတွေကိုတင်မယ်။ကမလာဆောင်ကြည့်မယ်။သွေးလွန်တဲ့အခြေအနေကိုရောက်လို့ရှိရင်ရောက်တဲ့အတိုင်းဆန့်ကျက်ကြည့်ရှုနေမယ်။ရိုးရိုးတစားရည်လိုရင်စားရည်ပေါ့နော်။သွေးရည်ကြည့်လို့ရင်သွေးရည်ကြည့်သမုတ်ကော်ရည်ပေါ့နော်ဒါမှမဟုတ်ရှင်လေသွေးလိုတဲ့အချိန်မှာသွေးပေါ့နော်အဲ့လိုပြီးခွင့်ရရင်ပေါ့နိစောစီကုတာကွန်ရလို့ရှိရင်တော်တော်များများကဟိုရှင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့စောစောစီစီသိနိုင်ဖို့တဲ့ဆရာကြီးဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လိုမလဲဆရာကြီ
းနားလေရှင်းလင်းလက်ကောကျွန်တော်တပည့်တွေကိုသင်ကြားလေးရှိတဲ့သွေးလွန်တကွေအန်ရကင်းကာတာလေးနဲ့စကြတဲ့ပေါ့ဗျာအဲ့ဒီကတော့ယာတီတိုင်းနဲ့ချမ်းသာလေးသွေးလွန်တကွေမှတ်ပေါ့အဲ့ဒီကတော့အဖျားကျစေမလန်းရင်အစင်တည်းချက်ပါသာဒီတိုင်းနဲ့ကျန်းမာရင်ဒီလန်တကွေမှဆိုတာဒီလန်တကွေကဗမာပြည်မှာမိုးရသည့်ချိန်ပေါက်တဲ့အချိန်မှာပုံများတဲ့ကြောင်းတွေပါဖြန့်နေတဲ့အချိန်မှာပုံများတဲ့မိုးရသည်မှာနေပါတယ်ဒါပေမဲ့တစ်ခါလေလေကြိုးစားကြိုးစားဒီမိုးရသည်လိုကာလမျိုးမှလည်းတွေ့တာရှိပါတယ်ချိန်ကလည်းတစ်နှစ်ပတ်လုံးလိုရှိနေတာကိုနောက်တစ်ခါပါလဲဆိုဒီလန်တကွေယောဂါပေါ်ကဗိုင်းရပ်စ်ပိုးဖြစ်တဲ့အတွက်ကြောင့်သူကခန္ဓာကိုယ်တစ်ကိုယ်လုံးမှသွားပြီးတော့အနှံ့ပြားလက္ခဏာပြပါနောက်ဒီတော့ဖြစ်ပြီးတော့သွေးလွန်တုပ်ကွေးဖြစ်တာလည်းပြည့်ဝတဲ့ဝင်ပြဝင်ပြဖြစ်ပြီးတော့မထင်နဲ့လည်းသွေးလွန်တုပ်ကွေးဖြစ်သွားတာပြေးပါရှားပြီးတော့ကလေးကဆော့ကတားနေတဲ့လလန်းဆန်းဖြစ်နေတော့မရှိဖို့များတော့ပေါ့နော်အဲရှားလည်းရှားလည်းမိလည်းမိနဲ့စားတော့လည်းဖြစ်တယ်ဆိုရင်ပို့ပြီးတော့တတိထားပါတယ်ဒိုင်းနာတဲ့အဲလည်းဆိုလို့ချင်းပို့တတိထားပါတယ်ခန္ဓာကိုယ်မှာအရေးကြမ်းမှအဲ့လိုအနည်းဆုံးကလေးတွေထွက်တယ်လို့ပြောဆိုရင်လည်းပို့ပြီးတော့တတိထားပါတယ
်ဟုတ်ကဲ့ဆရာနောက်ဆောင်ဖို့တစ်ခုဖြစ်တဲ့ဒီအဖျားချပြီးမလန်းလို့ရှိရင်တတိထားဖို့ရောနည်းနည်းထပ်ရှင်းပြပေးပါလားဆရာကြီ
းဖျားချတဲ့မလန်းတဲ့အစဉ်တတိချဆိုတာခုနတွေးလိုက်လာလို့ဆိုလိုပါတယ်ဒါဆိုရင်တွေးလိုက်လာကဒီ3ရက်က9ရက်မှာဖြစ်တယ်တွေးလိုက်ကနီးတဲ့အခါကျလို့ရှိရင်အမှုတရားချသွားပါတယ်ကျွန်တော်တို့ကတွေးလွန်တကွေထောင်ချောက်လို့စဉ်းစားပြီးခေါ်တာပါနော်တဘာဝအချင်းအမှုတရားချသွားရင်မိဘရောဆရာဝန်ကရောသိပြီးတော့ဂျင်းမဆိုင်တော့ပေါင်းသားပြီးလို့ထင်ကြပါတယ်အမှန်တော့တွေးလွန်တကွေမှာထူရတဲ့ချက်ကအဲ့ဒါပါဝင်ကြရင်တဘာဝဖြစ်ကလေးကလမ်းစားရမယ်စားတော့စားကြရမယ်ဆော့ကစားရမယ်ပေါ့ဗျာအဲ့လိုမျိုးကနေဝင်ကြပြီးကလေးကကြောင်ကန်းဖြစ်နေတယ်ကြောင်ကန်းဖြစ်တဲ့အချိန်မြောက်တော့တိတ်နေနေတယ်ပေါ့နော်ကြိုချင်အရင်ဖြစ်တယ်မလမ်းစားမှုဆိုရင်ကျွန်တော်တို့ကသွေးလက်နဲ့စိတ်စနေပြီလားဆိုတာသတိထားပြီးကြည့်ဖို့လိုပါတယ်လိုအပ်တယ်ကြည့်ဖို့လိုပါတယ
်အဲ့ဒီတော့ဒီယောဂါကိုပိုတည်ကြအောင်ပေါ့ဆရာကြီးအလွယ်တကူသိနိုင်စမ်းနိုင်တဲ့နည်းတွေရောရှိသေးလားဆရာကြီ
း Hashtags လို့ခေါ်တဲ့ဒီသွေးပေါင်းတင်တိုင်းကရိယာနဲ့သတ်ပြီးစမ်းသတ်တဲ့စမ်းသပ်မှုလိုပါပါတယ်အဲ့ဒါကလေးရဲ့ကျွန်တော်တွေးချိန်ကိုတိုင်းတယ်တွေးချိန်ကိုတိုင်းတဲ့အခါမှာလေကလေးလက်မောင်းရဲ့သုံးဖို့မတော်ဆာပါဖြစ်တဲ့သွေးပေါင်ခြင်းတိုင်းအိတ်ကိုသုံးရပါတယ်။တိုင်းပြီးတော့ဒီကလေးရဲ့အပေါ်သွေးနဲ့အောက်သွေးကြမှာဒီသွေးပေါင်ခြင်းတိုင်းကိရိယာနဲ့ဖြည့်ပြီးတော့ပိတ်ထားရပါမယ်။ပိတ်တဲ့အခါမှာလေဒီသွေးပေါင်ခြင်းတိုင်းကိရိယာနဲ့ဇော်လုံးနဲ့ကြမှာပိတ်ရမှာပေါ့နော်။သွေးပေါင်ခြင်းတိုင်းကိရိယာနဲ့သွေးပေါင်ခြင်းနဲ့တိုင်ကြမှာတော့ပိတ်လို့မရပါဘူး။တကယ်ကိုဒီသွေးပေါင်ခြင်းတိုင်းကိရိယာရဲ့အိတ်ကအင်းနေရပါမယ်။အဲ့ဒီခါကျရင်လက်တရားပြားလာပါမယ်။ကလေးကိုမလုံချအောင်တရားကိုထိန်းခိုင်းထားပါ။ပြင်9မိနစ်နေတဲ့အခါမှာပြန်လျှော့လိုက်ပါ။အဲ့ခါမှာလက်ကပြားလာတဖြည်းဖြည်းကြောက်သွားတဲ့အချိန်မှာငင်းစကလေးကြီးလာလုံးထွက်တဲ့နေရာမှာတစ်လက်မှပတ်လေ၄တောက်ကကလေးဆွဲပါ။အဲ့၄တောက်ကထဲမှာရှိတဲ့ပြီးတော့မြင်လေးပေါက်လို့ဖြစ်တဲ့ငင်းစကလေးကြီးက20ရက်ကျော်လာသွေးလွန်တကူလို့ကျွန်တော်တရားပေါ်တက်လာပါရဲ့။20နဲ့30ကြားဆိုရင်ခဏချင်းရှိတဲ့30အောက်ဆိုတော့ဒါသိဖြစ်ဖို့လာလာနေတယ်လို့တက်လာပါရဲ့။အဲ့ဒီစမ်းသပ်မှုကလည်းပထမပြင်းနေမှာပေါ်ကျမပေါ်ပါမယ်။အဲဒီကောသွေးလွန်တကွေအရေးကြီးတဲ့အခြေအနေဖြစ်တဲ့သွေးလက်နဲ့အခြေအနေတိုင်းလဲခန္ဓာကိုယ်ဒီလက်မောင်းတွေကသွေးရဲ့အခြားစီကိုသွေးစနစ်ကမဲသွားတော့ဒါ negative ဖြစ်နေတတ်ပါတယ်။ false negative ဖြစ်နေမှာ
။ဟုတ်ကဲ့ဆရာ။နောက်တစ်ခုကအခုလိုစောစောသိပြီးရင်ဘယ်အချိန်မှဆေးရုံတင်ဖို့လိုမယ်ဆိုတာကိုသိဖို့အတွက်ဒီအဓိကပြင်းထန်တဲ့အမျိုးအစားဖြစ်လာမဲ့လက္ခဏာတွေကိုဘယ်လိုသိနိုင်မလဲဆရာကြ
ီး။သိုင်းအန်ဒီရဲ့ဆိုင်ရန်လာရဲ့ဘာမှမစားဘူး။စိတ်မင်းငယ်နော်။တဲ့နေရာမှာနားရပေါ့နော်အဲ့လိုချက်လက်မျိုးရှိလို့ရှိရင်ဒီကလေးကဆေးရုံတင်ထားဖို့လိုပါတယ်နောက်တစ်ခုကဆေးရုံနဲ့တွာလာခက်ခဲတဲ့နေရာပေါ့ညဆိုလဲမလာနိုင်ဘူးဆိုတဲ့နေရာမျိုးဥပမာလိုင်တာကလေကွန်းထဲမှာနေကျွန်တော်တင်ထားပါမယ်ဘဝလဲကိုလေးတင်ကြည့်တဲ့ကလေးက ကျော်သေးသောနဲ့ကမှခက်ခဲရှိတဲ့အတွက်သင်ထားပါမယ်။အနည်းအောင်ကလေးတွေသင်ထားပါမယ်။နောက်ယောဂနဲ့ဆက်ဆက်နေတယ်ပေါ့နော်။ဆိုတော့ဥပမာကျွန်တော်တို့ကတလစင်းညာတရားနဲ့ယောဂရှိတဲ့ကလေးအခြားမျိုးရပါယောဂလို့ရှိတဲ့ကလေးမျိုးပေါ့နော်။ဒါမျိုးဆိုသင်ထားပါ။လူကြီးကပါဆိုရင်ကိုယ်ဝန်ဆောင်မိခင်ဆိုသင်ထားပါမယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဆေးရုံတင်ပြီးတဲ့အခါမှာရောကျန်းမာရေးဝန်ထမ်းအနေနဲ့ဘာတွေဆက်လုပ်ပေးနိုင်လဲဆရာ
။အစာမွေးနဲ့ကလေးဆိုကျွန်တော်ကဒီစာရည်ပေါ့နော် normal fill line နဲ့ dextrose fill line ကိုသုံးရမယ် DW လို့ခေါ်တဲ့စာရည်ကြီးကိုသုံးလို့မရပါဘူးသုံးတဲ့အခါမှာလည်းအများကြီးမသုံးမနဲ့ဒီတိုင်းတားလိုက်လိုအပ်တယ်လို့သုံးထားပြီးတော့ကင်မရာစောင့်ကြည့်ဖို့လိုပါတယ်ခလေးကရှော့ကြတာပါတွေးလိုက်ရင်ချင်းလည်းရောက်သွားတတ်ပါတယ်အဲ့လိုရောက်တဲ့အချိန်မှာစောစောစီရောက်မယ်ရောက်မရောက်နိုင်ဆိုကြိုတင်ကြည့်ဖို့လိုတယ်စရောက်တဲ့အပိုင်းပေါ့နော်ဆိုတော့ခြေလက်တွေအေးစက်ပြီးကြောင်ရမ်းချင်မှလို့ပဲလေခန္ဓာကိုယ်ကပြန်ပြီးတော့ရှော့မရအောင်စူးစမ်းနေတဲ့အချိန်ပေါ့ဆိုတော့ခလေးကတော့မနမ်းဘူးတွေးခုံတော့ညလာတယ်တွေးခုံတော့အားနေလာတယ်နော်ဒီလိုအခြေအနေတွေမှာကြိုတိပြီးတော့ကျွန်တော်လိုအပ်တယ်လို့ပေါ့နော်စားရည်ပမာဏတိုးသေးတာလို့ကော်ရီကိုကြောင်းတာလို့ကျွန်တော်လုပ်ရပါတယ်အဲ့လိုလုပ်လို့ဒီတွေးလန့်တဲ့အချိန်ကိုနည်းနိုင်ကြလဲအောင်လုပ်နိုင်ရင်တွေးရတဲ့ကလေးတွေကတော်တော်နည်းပါတယ်အဲ့ကျတော့တိတ်ခက်ခဲမရှိတော့ဘူးပေါ့နော်
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီကာကွယ်ရေးနဲ့ပတ်သက်လို့ရော
အခုချိန်မှာကာကွယ်ရေးအနေနဲ့လုပ်လို့မရပါဘူးအဓိကတော့ခြေလောင်လမ်းနေနေရေးပေါ့နော်ဦးလာလာမပေါ်ပေါ်အောင်လုပ်တဲ့လုပ်ငန်းတွေဦးစားပေးပါတယ်။ဒါပြတ်ဒီကဘာမှာရောဒီတိလင့်တူကိုရင်ပုံပေါ်တော့တိလင့်ငှက်ဖြားနဲ့ပတ်သက်လို့တော်တော်လေးထိရောက်တဲ့နေလာတော့စိတ်ဝင်ချင်လာပါတော့
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာ။